အိန္ဒိယနဲ့မြန်မာပြည်ရဲ့လေနှစ်နိုင်ငံစစ်တပ်ကိုယ်စားလှယ်တွေအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အရပထမဆုံးအကြိမ်ဖြစ်အိန္ဒိယစစ်တပ်ကိုယ်စားလှယ်အဖွဲ့ဟာမနေ့တနင်္ဂနွေနေ့ကနေပြည်တော်ကိုလေယာဉ်နဲ့ထွက်ခွာသွားပြီဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်အခုလိုနှစ်နိုင်ငံစစ်သက်ဆက်ဆံရေးအိန္ဒိယဘက်ကအရှင်ဟုန်တိုးမြင့်လာတဲ့ထူးခြားချက်အကြောင်းအရာတွေကပါပါပါလေ။မှန်အင်ဂျင်နိုင်ကစူးစီးတင်ပြမှာပါ။
စစ်စစ်နှစ်ပေါင်းများစွာအတွင်းအခုလိုပထမဆုံးအကြိမ်မြန်မာနဲ့အိန္ဒိယစစ်တပ်ကိုယ်စားလှယ်ဖွဲ့ပြီးအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုအိန္ဒိယစစ်တပ်အကြီးအကဲဘီပင်ရဝတ်ကစတင်အဆိုပြုခဲ့တာဖြစ်ပါတယ်။ရေရွက်ချက်ကတော့ကီလိုမီတာ1640နီးပါးရှည်လျားတဲ့နှစ်နိုင်ငံနယ်စပ်တစ်လျှောက်လုံခြုံရေးတာဝန်ယူထားတဲ့စစ်တပ်နှစ်ဖက်အကြားအပြန်အလှန်ယုံကြည်မှုတည်ဆောက်ရေးပုံမှုကောင်းမွန်စေဖို့ဖြစ်တယ်လို့ဆိုပါတယ်။1988ခုနှစ်မြန်မာဒီမိုကရေစီရေးလူထုလှုပ်ရှားမှုကိုအိန္ဒိယနိုင်ငံကထောက်ခံခဲ့ပြီးစစ်တပ်ချင်းဆက်ဆံရေးလျှော့ချခဲ့ပြီးတဲ့နောက် 1992 ခုနှစ်တဝိုက်မှာမြန်မာစစ်တပ်နဲ့ပုံမှန်ဆက်ဆံရေးပြန်လည်ထားရှိခဲ့တဲ့အိန္ဒိယအနေနဲ့နှစ်ပေါင်း30နီးပါးကြာမှအခုလိုစစ်ရေးဆက်ဆံရေးအရှိန်ပုံမှုတိုးမြင့်လာတာပါ။အိန္ဒိယအနေနဲ့အိန္ဒိယမြန်မာနဲ့အခုလိုစီအရာပူပေါင်းဆောင်ရွက်မှုအရှိန်မြင့်လာတဲ့ထူးခြားချက်ကိုအိန္ဒိယမြန်မာဆက်ဆံရေးအကဲခန့်အမေရိကန်ချေဆိုင်မြမရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကအခုလိုတုံ့ပြန်ပါတယ
်။ဒီအိန္ဒိယကမြန်မာနိုင်ငံနဲ့ဆက်သွယ်ရေးဆွေးမှုမလုံလောက်မှုပေါ့နော်။အဲ့ဒါကတော့အိန္ဒိယကိုတနက်ကန်ကြီးဆင့်ကျင်နေတဲ့အရှိန်မြောက်ဒီသားကလက်နက်ကန်ဖွဲ့စည်းပြီးပမာဒီမောပါရှိနေတဲ့ကိစ္စဒါကတောင်းဆိုရတခု။နောက်တခါကတူလာတာကတော့ဒီအရင်ကတော့ကိုကိုကျွန်းဒီဟာမှာဒီတေယုခါရီယာစံဆိုတဲ့တဲ့ခုနောက်တခါဒီရခိုင်ဒေသမှာပုံပြတို့တွေကိုကြောင်းပြူပြီးတော့တေယုခါခြေကုပ်ပို့ပြီးတော့ငဲအောင်ကျဲအောင်ယူလာတဲ့ကိစ္စပေါ်မှာအိန္ဒိယကဆွေရင်တော့ခါလေးအလုံးကြုံရေးရဆွေရင်တော့ခါလေးရှိပါတယ်အဲ့တော့အဲ့ဒီခြေကငါနေပြီးတော့ခုအိန္ဒိယစစ်တပ်ဆိုင်ရာတလီအအဖွဲ့အစည်းဒီလီဂေးရှင်းအခုလာလဲဆိုတော့ကြရီပေါ်မှာတံပြီးတော့ဟိုတိုးတက်တဲ့အဲဆက်ဆံရေးရှိလာနိုင်တယ်လို့ညွှန်နေရပါတယ်ခင်ဗျာ
အဖွဲ့ဝင်88ဦးပါတဲ့အိန္ဒိယစစ်တပ်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုဒီဇင်ဘာလ23ရက်နေ့ကထွက်ခွာလာတယ်လို့မြန်မာစစ်တပ်ကအဖွဲ့ဝင်120ပါတဲ့ကိုယ်စားလှယ်အဖွဲ့လည်းအိန္ဒိယနိုင်ငံကိုမကြာခင်လာရောက်ဖို့ရှိကြောင်းအိန္ဒိယစစ်တပ်အရာရှိတွေကပြောပါတယ်မြန်မာစစ်တပ်ကိုယ်စားလှယ်အဖွဲ့မှာတော့စစ်အရာရှိတချို့ရဲ့ဇနီးတွေနဲ့အတူလိုက်ပါလာမှာဖြစ်ပြီးအိန္ဒိယလေတပ်ကသူတို့ရဲ့ခီးစဉ်ကိုတာဝန်ယူထားတယ်လို့ဆိုပါတယ်။အိန္ဒိယဗိုလ်ချုပ်ရဝတ်ကိုရိုင်းလည်းနိုင်ငံစီရေးပူးပေါင်းဆောင်ရွက်မှုကိုဒီပြတ်မကပိုးပြီးနှဆိုင်နဲ့စစ်တပ်အချင်းချင်းဆက်ဆံရေးတိုးမြင့်လှုပ်ဆောင်ဖို့တွန်းအားပေးနေတာပါ။ဒါကြောင့်အနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုကိုခံထားရတဲ့မြန်မာစစ်တပ်နဲ့နှစ်ပေါင်းများစွာကြာကလေးကဆက်ဆံရေးအင်မတန်အားကောင်းလာပြီးဩဇာအရှင်တစုံတရာရှိနေပြီဖြစ်တဲ့တရုတ်နိုင်ငံနဲ့အိန္ဒိယကရှင်နိုင်ပါမလားဆိုတဲ့မေးခွန်းလည်းရှိနေပါတယ်။ဒေါက်တာတင့်စီရဲ့အမြင်ကတော့
ဒီပေါ်မှာအိန္ဒိယကတက်နိုင်သလောက်ကြိုးစားတဲ့အစ်စ်မှာနောက်ထပ်ခြေလှမ်းကြီးတစ်ခုထပ်တိုးလာရပေါ့။သို့တော့တရုတ်နဲ့အိန္ဒိယပုံစံမကြည့်ရတာအိန္ဒိယကဖြည်းဖြည်းလေးလေးနဲ့သူကဆိုင်ရမှာမှလုပ်တယ်။တရုတ်ကတော့ဟိုရရင်ရသလိုရရင်ရလောက်ဆိုတဲ့ပုံစံမျိုးရှိတာပေါ့။အဲတော့အိန္ဒိယကလည်းအခုလိုဆက်ဆံရင်တိုးလာအောင်အခုလိုဖြစ်လာအောင်လေသူကနောက်ကွယ်ကနေတော့ကြိုးစားခဲ့ပြီးဘယ်မှာလဲကတမာဒီရစစ်တပ်ရောက်ပေါ့နော်နောက်ခုအပြန်လာကြိုးစားခဲ့ပြီးမှအခုမှ delegation ဖြစ်လာတယ်အဲ့ဒီကနေပြီးတော့ဟိုသဘောတူညီချက်တွေရှိလို့ရှိရင်အောက်ထဲပေါ်မှုတွေကလည်းလာတယ်လာတဲ့အခါမှာအိန္ဒိယရဲ့သဘောသဘောဟောရတော့သူကထင်ယူပြီးတော့ဖြည်းဖြည်းလေးလေးနဲ့မှမှခိုင်ရမှာမှလုံးတဲ့သဘောရှိပါတယ်အဲ့တော့ရှင်းရှင်းဆိုရင်တော့အိန္ဒိယနဲ့ပိုပြီးဆက်ဆံနိုင်လေတိုင်းပြည်ရဲ့ကျိုးစီးပွားတွေမှန်ကန်တဲ့အကူဖြစ်စီမယ်လို့ကျွန်တော်ယူဆပါတယ်
။အိန္ဒိယနဲ့မြန်မာစစ်တပ်ကိုယ်စားလှယ်တွေအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ရဲ့အဓိကယူရချက်မှာလဲနှစ်ဖက်လက်တွေ့မြေပြင်အခြေအနေအရစစ်ရေးပူးပေါင်းဆောင်ရွက်ရေးတေချာစေဖို့အတွက်ဖြစ်တယ်လို့အိန္ဒိယစစ်ထက်အရာရှိတွေကပြောပါတယ်။အိန္ဒိယရှေ့မြောက်ဘက်မှာရှိနေတဲ့ပြည်နယ်ခွဲထွက်ရေးလက်နက်ကိုင်တပုံအဖွဲ့တွေဟာမြန်မာနယ်စပ်ကိုအခြေပြုပြီးအိန္ဒိယစစ်တပ်ကိုတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။2015ခုနှစ်ဇွန်လတုန်းကမဏိပူရပြည်နယ်မှာရှိတဲ့အိန္ဒိယစစ်တပ်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးစစ်သား18ဦးတတ်ခတ်ပြီးတဲ့နောက်မြန်မာနယ်စပ်ဘက်ကိုထွက်ပြေးခဲ့တဲ့ NXCNK သဘောအဖွဲ့ကိုအိန္ဒိယစစ်တပ်ကိုယ်မြန်မာဘက်အချမ်းကိုဝင်ရောက်ပြီးလိုက်လံနှိမ်နင်းခဲ့တာပါ။မြန်မာဘက်ကတော့အိန္ဒိယအစိုးရကိုတော်လှန်ပုံကန်နေတဲ့ခွဲထွက်ရေးတပုံတွေကိုသူတို့နေမြေပိုင်းနဲ့အတွင်းအခြေချခွင့်ပြုမှာမဟုတ်ဘူးလို့ကတိပေးပြောဆိုခဲ့ပါတယ်။ဒ ဒီဇင်ဘာလပထမအပတ်ကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့တဲ့အိန္ဒိယသမ္မတ Ramnath Kovind ရဲ့၅ရက်ကြာခီးစဉ်တွင်မှလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအရှိန်အဟုန်တိုးမြှင့်ဖို့သဘောတူညီမှုစာချုပ်အတော်များများကိုလက်မှတ်ရေးထိုးခဲ့ပါတယ်ရှင်။